Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့မြန်ကန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32/40/48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့အတူချိန်ညာပေးပါပါ။တောင်ကိုရက်ကအိုလံပိတ်ပွဲတော်အတွက်မြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကိုရိုင်တက်ရောက်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံရဲ့ခေတ်သစ်သပိုင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေအတွက်တန်လျာရှိသူကိုနှစ်နှစ်အကြာမှာပထမဆုံးရုံးကျင်ပြီးစစ်ဆေးတော်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနဲ့နှစ်နိုင်ငံကြားနယ်စပ်မှာခြံစည်းရိုးခတ်ဖို့အတွက်ပြင်ဆင်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှခွန်လေး
။ကောင်းပါပြီရှင်။အခုမှတစ်ချိန်ဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာမှာဝင်ငွေနှိမ့်တဲ့အလဲလက်ဝင်ငွေရှိတဲ့တိုင်းပြည်တွေမှာကင်ဆာဖြစ်နှုန်းတိုးနေတာသိမ့်နေပေမဲ့ဈာမရည်နဲ့ညီညွတ်အောင်နေထိုင်စားတောက်တိုင်ရင်ယောဂါကိုဟန်တာကာကွယ်နိုင်ကြောင်း
First and foremost, the greatest priority is to diagnose cancer early. This is a more significant intervention than
ကဗတ်ကျန်းမာရေးအဖွဲ့ကင်ဆာထိန်းချုပ်ရေးဆိုင်ရာအရာရှိရဲ့ပြောကြားချက်နဲ့အတူကင်ဆာထိန်းမှတ်နေ့အထူးသတင်းစာကိုထုတ်လွှင့်ပေးပါမယ်။မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့တယန်စာတတူဖော်မှုကပတ်ဝန်းကျင်ကိုထိခိုက်စေတာကြောင့်တတ်ထူတယန်စာတထုတ်လွှင့်ရင်းနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးအကြောင်းတွေနားဆင်ရမှာဖြစ်ပါတယ်။ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာကြည်ရင်းသတင်းသုံးသပ်ချက်တွေနားဆင်နိုင်ပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါမယ်ရှင
်။ဒီသတင်းပတ်ထဲမှာကျင်းပမယ်တောင်ကိုရီးယားကဆောင်းရာသီအိုလံပိတ်ပွဲတော်အတွက်မြောက်ကိုရီးယားအချင်းချင်းကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုံနမ်ကိုရိုင်ဦးဆောင်တက်ရောက်မှာဖြစ်ကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကတင်းငင်းနေနေမှာပဲပြောကြားလိုက်ပါတယ်။ကင်မြုံနမ်နဲ့တူအရာရှိ၃ဦးနဲ့လက်ထောက်၁၈ဦးတို့လိုက်ပါလာမှာဖြစ်ကြောင်းကိုရီးယားနိုင်ငံပြန်လည်ပူပေါင်းရေးပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနကနေပြောပါတယ်ကိုယ်စားလှယ်ဖွဲ့ဟာ၃ရက်ကြာခီးလာရောက်တာဖြစ်ပြီးပျုံချန်းအိုလံပိတ်ပွဲတော်စတင်တဲ့တောက်ကြနေ့မှာအရောက်လာဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်အိုလံပိတ်ပွဲတော်ဖွင့်ပွဲကိုတက်ရောက်မဲ့အမေရိကန်ပြည်ထောင်စုဒုသမရမိုက်ပန့်စ်ကတော့ကြာတဲ့ပရီးနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာမှာဖြစ်ပြီးတောင်ကိုရီးယားသမရမွန်ဂျေအင်နဲ့ညစာအတူစားဖို့အတွက်စီစဉ်ထားပါတယ်မြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးကျင်နဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုနိုင်ငံတကာကနေပြစ်တင်ရှုတ်ချပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကြားကလာတော်ကြားမြောက်ကိုရီးယားနဲ့စကားဆက်ထိုးတိုက်ခိုက်နှင်းမှုကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတွေတင်းမာနေရကနေအခုလိုမြောက်ကိုရီးယားအဆင့်မြင့်ခေါင်းဆောင်လာရောက်မှုကြောင့်တင်းမာမှုတွေပြေလျော့လာနိုင်စရာရှိတယ်လို့ဝေဖန်နေကြပါတယ်
။2016ခုနှစ်သမရယူကော့ပွဲမှာရုရှားဝင်နှောက်ခဲ့တဲ့တရက်ကိုစုံစမ်းစစ်ဆေးတာမှာ FBI ထောက်လှမ်းရေးအဖွဲ့ဟာလုံခြုံရေးအာဏာကိုလွဲသွင်းစားလုပ်ခဲ့တယ်လို့ဆက်ဆွဲထားတဲ့အငင်းပွားပွဲမှတ်တမ်းတစ်ခုကြောင့်သူ့အပေါ်လုံးဝတန်ရကင်းသွားစီတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့လည်းမှတ်တမ်းရေးသူတွေပါဝင်သူတူကအဲ့ဒီအဆိုကိုတင်းငွေနေမှာခြေပါပါတယ်။ရုရှားဆုံးဖမ်းပွဲကစဖြစ်နေလို့မှပူပေါင်းကြံစီတာမရှိဘူး၊နှောက်ယှက်တားစီတာမရှိပါဘူး။ဒီစကားကိုအခုသုံးလာနေကြပါပြီ။ဘာကြောင့်လဲဆိုတော့တနစ်တာမြန်မာနာရှာလာကြပြီးဘာမှမတွေ့တဲ့နောက်ပူပေါင်းကြံစီတယ်ဆိုတာကလမ်းဆုံးသွားလို့ပါ။ဒါဟာအမေရိကန်ရဲ့ရှက်ဖွယ်ဖြစ်ရတစ်ခုပါပဲလို့သမ္မတထရမ့်ကထွတ်တာမှရေးပါတယ်။ဒါပေမဲ့လည်းအောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီကထုတ်ပြန်တဲ့ Republican မတ်တူရဲ့မှတ်တမ်းကိုအဓိကရေးသားသူတွေကတူဦးဖြစ်တဲ့တောင်ကာရိုလိုင်းနာပြည်နယ်အောက်လူတော်မတ် Trey Gowdy ကဒီအချက်ကိုပြန်ချေပါပါတယ်။ဒီမှတ်တမ်းကြောင့်အတူးစုံစမ်းစစ်ဆေးသူ Robert Mueller လာအတော်ကြာလှုပ်လာနေတဲ့စုံစမ်းစစ်ဆေးမှုကိုထိခိုက်စေမှာမဟုတ်ဘူးလို့ Mr. Gowdy ကပြောပါတယ်။သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့သလားဒါမှမဟုတ်ဒါနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကိုတားဆီးဖို့သမ္မတထရမ့်ဟာတရားရေးပိုင်းကိုဟန်တာဆွတ်ဖက်တာတွေရှိသလားဆိုတာမစ္စတာမူလာဦးဆောင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးနေတာပ
ါ။ပြင်သစ်နိုင်ငံရဲ့ခေတ်သစ်သမိုင်းမှာတေပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်မှုတွေတမ်းမြရှိသူဆလာအက်ဒက်ဆလမ်ကိုပထမဆုံးချိန်ဖြစ်နေတနင်္လာနေ့မှာဘရပ်ဆဲလ်စ်ကတရားရုံးမှာအမှုဆက်ဆဲတော်မှာဖြစ်ပါတယ်။အသက်28နှစ်အရွယ်အက်ဒက်ဆလမ်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချက်တာတဲ့အချင်းတောင်ထဲမှာနှစ်နှစ်လောက်ကြာအောင်တဦးလေးတီးကြခွဲခြားပြီးအချုပ်နောက်ခံရတာဖြစ်ပါတယ်။အခု၄ရက်ကြာရုံးတင်ဆစ်ဆင်းမှုဟာ2015နိုဝင်ဘာလကပြင်သစ်နိုင်ငံပါရီမြို့တဝိုက်လူပေါင်း130လောက်တိုက်ဆွန့်ခဲ့တဲ့တိုက်ခိုက်မှုတွေအတွက်တိုက်ရိုက်ဆစ်ဆေးမှာတော့မဟုတ်ပဲအဲ့ဒ ီတိုက်ခိုက်မှုတွေအပြီးလအနေငယ်ကြာရဲနဲ့ပြစ်ခတ်မှုဖြစ်ပွားကြတာနဲ့ပတ်သက်ပြီးတော့ဆက်ဆီးမှဖြစ်ပါတယ်2016မတ်လထဲမှာဘရပ်ဆဲလ်နေစင်းနဲ့ဘူတာယုံတွေမှာဖြစ်ပွားတဲ့ဒီတိုက်ခိုက်မှုတွေဟာပြင်သစ်ကတိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိမရှိတိလာနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့ဒီအမှုဆက်ဆီးတာကိုအနီးကပ်စောင့်ကြည့်နေကြမှာဖြစ်ပါတယ်အချင်းတောင်ထဲမှာနိုင်မလတ်စောင့်ကြည့်တာခံရတဲ့အဗ်ဒူဆလမ်စီကလာပေါင်းများစွာအတန်တိတ်နေရတယ်အခုတရားခွင်မှာတစုံတရာထုတ်ပြောမလားရုံးထုတ်ဖို့မှဖြစ်နိုင်ပါမလားလို့စောင့်ကြည့်နေကြတာပါဘရပ်ဆဲလ်အက်မော့သူကေတနာဌာနကရစ်ကူစီကသူအရင်ပြောတာတည်းဘာပြောပြောမလဲတကယ်မပြောခင်ဒီရုံးတင်ဆစ်ဆစ်မှုကနေဘရပ်ဆဲလ်တိုက်ခိုက်မှုရောပြင်သစ်တိုက်ခိုက်မှုအတွက်ပါသူပေါင်းဝန်ပတ်သက်နေတာတွေကိုရှင်းရှင်းသိအောင်မှာမဟုတ်ဘူးလို့ပြောပါတယ်အဗ်ဒူဆလမ်မှာအဖမ်းမခံခင်လအတော်ကြာထွက်ပြေးနေတာဖြစ်ပြီးသူနဲ့ကြံရပါဆိုဖီရမ်အာယာရီကိုတို့ကိုလူတက်ဖို့ကြိုးပမ်းမှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ
်ဂရီးနဲ့မက်ဆီဒိုနီးယားနိုင်ငံတို့ကြားကာလစီကြာဖြစ်လာတဲ့နိုင်ငံနာမည်အငင်းပွားနေမှုတွေစိစက်နှိမ့်နိုင်ပြည်လည်နိုင်ခြင်းရှိလာတဲ့ပေါ်ဂရီးနိုင်ငံအီတီမျိုးမှာတနင်္လာနေ့ကလူထောင်ပေါင်းများစွာဆန္ဒပြကန့်ကွက်ကြပါတယ်။ဆန္ဒပြသူရေအတွက်3,000-4,000လောက်ရှိမယ်လို့ရေတပ်ဖွဲ့ကခန့်မှန်းပေမဲ့စီစဉ်သူတွေကတော့10,000+လောက်ရှိမယ်လို့ဆိုပါတယ်။ဂရီးအိမ်နေချင်းမက်ဆီဒိုနီးယားနိုင်ငံရဲ့တရားဝင်အမည်နဲ့ပတ်သက်ပြီးစိစက်နှိမ့်နိုင်သဘောတူညီချက်ယူတာမျိုးမလုပ်ဖို့ဆန္ဒပြသူတွေကဂရီးအစိုးရကိုတောင်းဆိုတာပါ။ဆန္ဒပြတဲ့လူတန်းနဲ့ချီရှိတယ်လို့စီစဉ်သူတွေကပြောတာဟာဖြစ်ချင်တာကိုပြောတာပဲလို့ဂရီးဝန်ကြီးချုပ်အယ်လစီစီဘရော့စ်ကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။1990ခုနှစ်မှာယူဂိုစလာဗီးယားလက်အောက်ကနေမက်ဆီဒိုနီးယားလွတ်လပ်ရေးရခဲ့ကြတဲ့ကဒီနာမည်ကိုဘယ်နိုင်ငံကအသုံးပြုမယ်ဆိုတာပေါ့ဂရိနဲ့မက်ဆီဒိုနီးယားတို့အငင်းပွားနေတာပါအခုလိုနာမည်ပေါ်အငင်းပွားနေတာကြောင့်ပဲဥရောပသမဂ္ဂ EU နဲ့မြောက်အတ္တန္တိစာချုပ်နေတူအဖွဲ့တို့မှမက်ဆီဒိုနီးယားနိုင်ငံအဖွဲ့ဝင်ဖြစ်ဖို့လှုပ်တာကိုဂရိကတားဆီးခဲ့ပါတယ်မက်ဆီဒိုနီးယားနိုင်ငံကိုကုလသမဂ္ဂမှတရားဝင်ခေါ်ဆိုတာကယူဂိုစလာဗ်သမ္မတနိုင်ငံဟောင်းမက်ဆီဒိုနီးယားဖြစ်ပါတယ်ဒါပေမဲ့အခုတော့လဝဲရင်းဝန်ကြီးချုပ်စစ်ပရက်စ်က28နှစ်ကြာငင်းပွားမှုကိုစိစက်ညှိနှိုင်းအဖြေရှာဖို့လိုလာတာကြောင့်တနနိုင်ငံစလုံးမှာဆန္ဒပြကန့်ကွက်ပွဲဖြစ်လာတာပါခင်ဗျာ
ပြည်ရေးအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ
်။ဒီလိုအမေရိကန်တိုင်းကမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာရွန်ဂျာရီကိုငြင်းချမ်းစွာနဲ့ရေရှည်ဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းတွေနဲ့ဆက်ပြီးဆောင်ရွက်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မမုတ်အလီကလွှတ်တော်မှာတင်းနှင်းရင်းနေကပြောပါတယ်ရွန်ဂျာအရေးကြီးမှတဲ့ဖိအားပေးမှုတွေကြုံရခြင်းမှာသူတို့ကိုနေရရင်ပြန်ပို့ရေးအတွက်ဆက်လုပ်ဖို့နိုင်ငံခြားဆွေးနွေးရေးတွေအတွက်မြန်မာဘက်ကနေစတင်ပြောဆိုလာတာဖြစ်ပြီးပြန်ပို့ရေးအစီအစဉ်ကိုမနေ့ကနိုဝင်ဘာ23ရက်နေ့မှာဘင်္ဂလားဒေ့ရှ်ဘက်ကသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့လည်းပြောပါတယ်ကောက်ဆက်ဖစားတနေရာထဲမှာအောက်ကလနောက်ပိုင်းရောက်လာတဲ့ဒုက္ခတွေက6,800ကျော်ရှိပြီးဒီထဲမှာကလေးတိုင်ငယ်58ရာခိုင်နှုန်းပါနေတာပါဒါဟာဆယ်စုနှစ်တစ်ခုအတွင်းဒေတာရင်းဒုက္ခတွေရှေ့ပြောင်းချေချမှုအများဆုံးဖြစ်ပါတယ်အစီအစဉ်ကနှစ်နှစ်အတွင်းအပြီးလှုပ်ဆောင်ရမယ်ဒုက္ခတွေနေရပြန်ဖို့ရေးကို January လထဲမှာစတင်ရမှာဖြစ်ပေမဲ့ Bangladesh ဘက်ကအခုထိမစတင်နိုင်သေးပါဘူးနေရရင်ပြန်ဖို့ရေးသဘောတူညီချက်ရအောင်လုပ်တာဟာမှန်ကန်တဲ့လို့ရဖြစ်ပေမဲ့ရခိုင်ပြည်နယ်တွင်မှာအခုထိအကြမ်းဖက်မှုတွေဆက်ဖြစ်နေတာတွေ့ရတယ်လို့ကုလသမဂ္ဂ UNICEF အဖွဲ့လက်ထောက်အမှုဆောင်ဒါရိုက်တာကပြောပါတယ်တချိန်ထဲမှာပဲတောင်ကိုရီးယားအစိုးရကကုလသမဂ္ဂဒုက္ခတွေကူညီအဖွဲ့UNHCR နဲ့ UNICEF အဖွဲ့တွေကနေမှတဆင့်ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ1.4ဘန်ပေးမှဖြစ်ကြောင်းတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အရင်ကလည်းနိုင်ငံတကာရွှေ့ပြောင်းချေချသူများဆိုင်ရာ IOM အဖွဲ့နဲ့ကုလသမဂ္ဂလူ့ရေးဆိုင်ရာ UNFPA ကနေတဆင့်ဒေါ်လာ2,000,000ပေးလှူခဲ့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ဆက်တောက်မှာတန်ဆူဂျူခတ်ချန်စီယူကာယံမှုပြင်ဆင်နေတဲ့ကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကိုကူကားပြီးဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရှာပူရီကျွန်းကနေမိုင်190ဒီပါရှိတဲ့ပတ်လန်းတစ်ခုနဲ့အတူတန်ဆူဂျိုခတ်ချန်စီယိုကာယံမြေအကြောင်းတနင်္လာနေ့လွှတ်တော်စည်းဝေးတွင်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆာဒူဇမန်ခန်းကပြောတော်တာပါ။နေဆက်တျောက်တရားမဝင်ဝင်ရောက်တာမူရီစေဝါမှောင်ကိုကူလာနဲ့တခြားရာဇဝတ်ပြစ်မှုတွေကိုတားဆီးဖို့ရည်ရွယ်တယ်လို့ဝန်ကြီးခန်းကပြောပါတယ်။မြန်မာနိုင်ငံဘက်ကလည်းနိုင်ငံနေဆက်တျောက်ချန်စီယိုကာထားရှိပြီးနေဆက်အရှိမိုင်190မှာမိုင်130ကိုချန်စီယိုကာထားပြီးပါပြီ။ဒါပေမဲ့လည်းငိုရှိထားပြီးသားခြံစည်းရိုးကိုပြင်ဆင်ဖို့လိုနေကြလို့နောက်ထပ်တိုးချဲ့ဖို့လည်းလိုအပ်နေပါတယ်။
ထောင်နဲ့ချီတဲ့အာဖရိကရှစ်ပြောင်းအခြေချသူတွေကိုပြန်ပြီးပို့ဖို့အတွက်အစ္စရေးကစတင်လှုပ်ဆောင်နေပါပြီ။စစ်တမ်းခန်းရတဲ့အီရီထရီးယားနဲ့ဆူဒန်နိုင်ငံတွေကနိုင်ငံရေးခေါ်လုံခွင့်ရှောက်ထားသူတွေကိုနေရာပြန်ပို့ရေးအစ္စရေးလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအမိန့်တွေစတင်ထုတ်ပြန်နေတာပါ။ဒါဟာလွန်ခဲ့တဲ့ဆယ်နှစ်တာကာလအတွင်းအစ္စရေးကိုတရားမဝင်ရောက်လာတဲ့အာဖရိကပြောင ကြောင်းနဲ့အများစုဟာပုံမကောင်းမွန်တဲ့နေရာမှာနေနေအောင်ကြိုးစားကြတဲ့အတွက်စီးပွားရေးရရွှေ့ပြောင်းလာသူတွေဖြစ်ကြောင်းပြောပါတယ်။နေရာပြန်သူတွေကိုဒေါ်လာ3500စီပေးမှဖြစ်ပြီးကိုယ့်သဘောနဲ့ကိုယ်ပြန်ကြဖို့မပြန်ထောင်ကြမှာဖြစ်ကြောင်းနေရာရင်းပြန်ပို့ဖို့ထုတ်ပြန်တဲ့အမိန့်မှာဖော်ပြထားရပါတယ်။ဒုက္ခတွေတွေကြောင့်ရာဇဝတ်မှုတွေပို့ထုပြောလာသလိုမြို့တော်မြောက်ပိုင်းကအခြေအနေတွေဆိုးရွားလာတဲ့ပြင်နိုင်ငံရင်ကျင်းမှုကိုပါချင်းချောက်လာနေကြောင်းအစ္စရေးအရာရှိတွေကပြောပါတယ်။အာဖရိကရွှေ့ပြောင်းအခြေချသူတွေရဲ့လူရမှုတွေမတိုင်းကျင်းမှုတွေတိုက်ခိုက်မှုတွေကြောင့်ဒေသခံတွေလမ်းတွေပေါ်ထွက်ရတာကိုတောင်ကြောက်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။အီဂျစ်နိုင်ငံကာရိုမြို့တော်ပြင်ပနားလေးကဂီဇာကုန်းမြစ်ဒေသမှာရှိတဲ့နိုင်မကျော်ပိရမစ်တွေနားမှာနှစ်ပေါင်း 4,400 တန်းရှိတဲ့တင်းကျိုင်းကူတစ်ခုကိုရှေးဟောင်းယဉ်ကျေးမှုပညာရှင်တွေရှာဖွေတွေ့ရှိလိုက်တယ်ဆိုတာအီဂျစ်ရှေးဟောင်းအမွေအနှစ်ဌာနကစနေနေ့မှာကြေညာပါတယ်။ရှေးဟောင်းဘရင်ခေတ်ကတင်းကျိုင်းကူတွေရှိတဲ့ဂီဇာနောက်ပိုင်းရှေးဟောင်းတင်းကျိုင်းမြေတွေကနေရာတစ်ခုမှာအခုဂူဂူရှာတွေ့တာပါ။ဒီဂူမှာ head bed လို့သိကြတဲ့အမျိုးသမီးကိုမြှုပ်ထားတာဖြစ်ပေါ်ရှိပါတယ်။အဲ့ဒီအမျိုးသမီးဟာ၅ခုမြောက်ရှေးဟောင်းအီဂျစ်မင်းဆက်နဲ့နှိစက်သူဖြစ်တယ်လို့ရှေးဟောင်းပညာရှင်တွေကယူဆပါတယ်။စနေနေ့ကသတင်းမီဒီယာတွေကိုပေါ်ပြခေါ်ပြီးတော့ပြခဲ့တဲ့ကူဟာရှင်စည်းအုပ်နဲ့ဆောက်ထားတာဖြစ်ပြီးအမဲလိုက်ငါးဖမ်းမြင်ကွင်းတွေကိုဟက်ဘက်ကြီးစုနေပုံအမျိုးမျိုးကိုပုံဖော်ထားတဲ့နယံစည်းရေးပကြီးတွေပါပြီးတော့အဲ့ဒီပကြီးတွေဟာကောင်းမွန်တဲ့အနေထားမှာပဲရှိနေပါသေးတယ်ခင်ဗျာ
။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုကျော်ကျော်တင်ပြကြေညာပေးသွားတာပါ။ကျမတို့အတန်လွှင့်စီစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာဖြစ်စီ VOA ရဲ့ Facebook ဆာမျက်နှာ VOA Bamis News မှာဖြစ်စီ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ဒီနေ့မနက်ခင်းစီစဉ်တွေမှာတော့မနေ့ကကြားရောက်တဲ့ကမ္ဘာကင်ဆာရောဂါအထိမ်းအနှိမ့်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကင်ဆာရောဂါနေမှာကင်ဆာအန္တရာယ်လျှော့ချနိုင်မဲ့နည်းလမ်းဖြစ်ကျန်းမာစွာနေထိုင်ရေးကိုရွေးချယ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်ရောဂါလက္ခဏာသတ်မှတ်တာနဲ့ကင်ဆာကုသမှုတွေကိုစောစောစီစီလုပ်ပေးနိုင်မယ်ဆိုရင်အသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလည်း WHO ကအလေးထားပြောကြားခဲ့ကြောင်း WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Schlein ပြဖို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကင်ဆာရောဂါလက္ခဏာရှာဖွေတာနဲ့ကုသတဲ့လုပ်ငန်းအများပြားကိုအောင်မြင်အောင်လုပ်နိုင်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ကောက်ယူထားတဲ့စီးရင်တွေအရဒီရောဂါဟာကြောက်မက်ဖွယ်အစ်စ်မှာပဲဆက်ပြီးတော့ရှိနေတော့မှာ။ကမ္ဘာမှာဒုတိယမြောက်အသေးပြောက်အများဆုံးရောဂါဟာကင်ဆာဖြစ်ပြီးနှစ်စဉ်ရောဂါဖြစ်သူပေါင်း14သန်းဝန်းကျင်မှာလူ9သန်းနီးပါးတည်ဆုံနေကြတာဖြစ်ပါတယ်။အဖြစ်အများဆုံးကင်ဆာတွေကအဆုတ်အသည်ဥမာကြီးအစာအိမ်နဲ့ရင်သားကင်ဆာတွေဖြစ်ပါတယ်။ဆဲလိတောက်သူတွေမှာအများဆုံးဖြစ်ပြီးအရက်တောက်သုံးမှုကဒုတိယနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်မှုပုံစံနဲ့ကျန်းမာရေးအတွက်ကိုယ်လက်လှုပ်ရှားလုပ်လို့မရှိသူတွေမှာလည်းကင်ဆာဖြစ်တတ်ကြောင်း WHO ကအစီရင်ခံစာထုတ်ပြန်ထားပါတယ်။ကင်ဆာနဲ့သေဆုံးသူ80ဝန်းကျင်ဟာဝင်ငွေနှိမ့်ချသူဝင်ငွေအလယ်လက်ရှိသူတွေသာဖြစ်ပြီးဒီအရေးအတွက်ရှိတဲ့တိုင်းပြည်တွေမှာကင်ဆာဖြစ်နှုန်းတိုးနေတာကသိမြန်ပြီးဆိုရင်စရာအခြေအနေဖြစ်နေကြောင်း WHO ရဲ့ကင်ဆာထိန်းချုပ်ရေးအရာရှိ Andrew L. Bowie ကပြောပါတယ်။ကင်ဆာရောဂါဖြစ်နေတဲ့ဆိုရင်စရာအခြေအနေကိုသူကသဘောတူပေမဲ့အစင်းရဲဆုံးတိုင်းပြည်တွေမှာကင်ဆာရောဂါကိုရိုးရိုးရှင်းရှင်းနဲ့ရင်ဆိုင်ဖြေရှင်းနိုင်ကြောင်း VOA ကိုအခုလိုပြောပါတယ
်။ First and foremost, the greatest priority is to diagnose cancer early.This is a more significant intervention than, as you mentioned, the advanced.
ပထမဆုံးနဲ့အဓိကအကျဆုံးကတော့ကင်ဆာဖြစ်နေပြီဆိုတာကိုစောစောစီစီသိရဖို့ပါပဲ။ဝင်ငွေနှိမ့်တဲ့တန်းကြီးတွေမှာကုသမှုကိုအဟံဓာဖြစ်ကောင်းဖြစ်နိုင်တဲ့တိုးတက်တဲ့နည်းပညာတွေအကြောင်းနဲ့ဈေးနှုန်းကြီးလွန်းတဲ့ဆေးတွေအကြောင်းပြောနေတာတဲ့အဲ့ဒါကပိုပြီးအရေးကြီးပါတယ်။ကင်ဆာဖြစ်နေပြီဆိုတာစောစောစီစီသိအောင်လုပ်နေတာကကုသရေးအတွက်အထူးရောက်ဆုံးဖြစ်ပြီးအဲ့ဒီလိုလူတွေအတွက်အခြေခံကုသမှုဈေးကိုလှူကြမယ်ဆိုရင်အနေအဆုံးအရင်အမြင့်တွေလောက်ပဲရှိရင်တော့မှကင်ဆာလူနာအများအပြားကိုကဲတင်နိုင်ပါတယ
်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာလုပ်ရမယ့်အရေးအကြီးဆုံးကိစ္စတွေကတော့လူမှုအတိုင်းဝိုင်းကကောင်းကောင်းနားလည်သဘောပေါက်လာအောင်လုပ်ပေးဖို့အပါအဝင်ကင်ဆာအကြောင်းကိုပိုးပြီးတော့သိလာအောင်လည်းလုပ်ပေးဖို့ အခြေခံကျန်းမာရေးစောင့်ရှောက်မှုတွေကတဆင့်ကင်ဆာဖြစ်နေတယ်ဆိုတာစောစောသိရဖို့နဲ့ဈေးတက်တက်တာတာနဲ့ကုသနိုင်မဲ့နည်းလမ်းတွေရှာဖွေဖို့ဆိုတာတွေဖြစ်တဲ့အကြောင်းအယ်ဘာဝီကပြောပါတယ်။ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်နည်းကအရေးကြီးတဲ့အကြောင်းကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားခဲ့ပါတယ်။တတိဝလံဟင်းသီးဟင်းရွက်တွေများများစားပြဖို့လစ်ကျင်ကန်ပုံမှန်လုပ်ဖို့ဆေးလိမ်မတောက်ဖို့နဲ့အရက်တောက်သုံးမှုကိုအတန်အသင့်လျှော့ချနိုင်မယ်ဆိုရင်ကင်ဆာနဲ့တေဆုံးမှုတွေကို၃ပုံ၃ပုံအထိလျှော့ချနိုင်မှာဖြစ်တဲ့အကြောင်း WHO အဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်ထားပါတယ
်။ Fresh Camp အနေနဲ့အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ညံရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်လို့ရှိမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမဟုတ်လို့ပြည်တွင်းကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-1-9-9-4ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မှကြားမယ်သွားရှင်ကိုကြည့်ကြပါခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကိုထပ်မံဖိတ်ခေါ်ပြစီရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးပါတော့မယ်။တရားစာတတူဖို့မှုကပတ်ဝန်းကျင်ကိုထိခိုက်စေတာကြောင့်တတ်ထုပြန်စားတာထုတ်လို့ရင်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတို့ကိုတပေါင်းတည်းတာဝန်ပေးတဲ့အနေအထားမှာလုပ်ငန်းတွေဘယ်လိုဆောင်ရွက်နေကြပါသလဲ။ပြန်စားတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလွှတ်တော်ကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရရှင
်။သာသာနဲ့သဘာဝပေါ်ဝင်ဆင်းသိရမှာကော်မတီအစည်းအဥက္ကဋ္ဌအတွင်းတာဝန်ထမ်းဆောင်တယ်ဆိုတော့ပထမအဆုံးပေါ့နော်ဒီကော်မတီမှာဟိုသဘာဝတရားစာတထုတ်တာရောသဘာဝပတ်ဝန်းကျင်ရောနှစ်ခုလုံးပါနေပေါ့နော်အရင်တော့ဆိုလို့ရှိရင်ဝန်ကြီးဌာနအနေနဲ့ဆိုနှစ်ခုခွဲပါတယ်အခုပေါင်းတဲ့အခါမှာဒီလိုမျိုးနှစ်ဌာနနှစ်ခုပေါင်းပြီးတော့လုပ်တယ်အခုဒီလွှတ်တော်မှာလည်းပေါ့နော်ဒီကော်မတီဖွဲ့ထားတဲ့နေရာမှာလည်းနှစ်ခုပဲပေါင်းမှုဖွဲ့ထားတယ်ဒီလိုပေါင်းကြတဲ့အတွက်နော်ရတဲ့အကျိုးပထမဆုံးအကျိုးကိုသိကြပါမယ်။ဘာကြောင့်ပေါင်းလဲလဲ။ဘာကြောင့်အကျိုးရှိလဲ။ဘောပေါ့။ဒီလိုပေါင်းတဲ့အတွက်ဘာအကျိုးရှိပါလဲ။ဟုတ်ကဲ့
။အချိန်ကန်သဘောနဲ့ပြောရရင်တော့ဒီရိုးရိုးစဉ်းစားရင်လည်းဟုတ်ပါတယ်။ခက်ဟိုဒီတော့တဘောပေါ်ဝင်ရင်ဆိုတာနဲ့တရားသာသာထုတ်ယူဖို့ဆိုရင်အခုကဟိုဆက်ကျင်ဘက်လိုလည်းဖြစ်နေပါဘို့လေ။ဟောတရားသာထုတ်ယူတဲ့အခါဘဝဉ္ဇဉ်ကိုထိခိုက်တယ်။ဘဝဉ္ဇဉ်ကိုတိတ်ထိန်သိနေတယ်။တရားသာသာထုတ်လို့မရတော့ဘူးပေါ့။ဒီတစ်ခုကိုကျွန်တော်ကဘဲမြအောင်အတကူရဒီတိုက်ဒီရဲ့ဒီလူကြီးရဲ့ရုပ်ໄຂပလန်လိုအပ်ချက်ဒီတခြားဟိုစီးပွားရေးပလန်နေပါမှုတွေကြောင်းတရားစတာဆိုတာကျွန်တော်ကခွမျိုးရေးတွေထုတ်ပို့ထိုးရပါလိမ့်မယ်။အဲလိုထုတ်တဲ့အခါမှာသဘောပေါက်ဝင်ရင်လည်းဒီရိုက်ပြည့်စုံမှုအနည်းဆုံးဖြစ်အောင်လို့ထိနေရတာဖြစ်တဲ့အတွက်ဒီတစ်ခုကိုကျွန်တော်ကသဘောနဲ့ထားလိုက်တဲ့အခါမှာအပြန်အလှန်ဒီပဲ့ညိဒီထိန်းကြီးတာဖြစ်သွားအောင်လို့
ဒီလိုမျိုးပေါင်းလိုက်တဲ့အတွက်ဟိုရဟိုဆိုးကျိုးတွေလည်းရတယ်လို့ပြောကြပါတယ်ဆိုတော့ဒီဆိုးကျိုးနဲ့ပတ်သက်ပြီးတော့เนาะဦးဆိုးသူရထွန်းနေလည်းဘလို့မြင်ပါလဲ
ကျွန်တော်တို့စီမာဒီလွှတ်တော်အကောင့်ဒီနေနဲ့ပဲဖြစ်ဖြစ်ဝန်ကြီးဌာနအနေနဲ့ပဲဖြစ်ဖြစ်ဒီဘက်ကအားတာပါလဲဆိုတာပုံမှန်ဒီနေ့တော့အဲ့မှာခက်ခဲလေးတွေဖြစ်ပါတယ်သူကတော့တဘာပေါင်းညင်ထိတိရနေအာသိတာသွားရင်လည်းခုနပြောတဲ့တရားသာထုတ်ယူမှုတွေအများကြီးတောင်းလေးကြံ့ကြတာဒီခက်ခဲတာတွေလည်းဖြစ်တယ်ပေါ့တခါတော့တရားသာထုတ်တဲ့ဘက်ကအားတာသွားရင်လည်းဘဝညင်ဘက်ကဒီ website တော့အားနေသွားတယ်ဖြစ်နိုင်တယ်ပေါ့အဲ့တော့ဒီမှာလည်းဉာဏ်နာကဘူကတွင်မတူတဲ့လုပ်ငန်းတစ်ခုကိုပေါင်းလိုက်တဲ့အခါမှာဒီပြန်လာထိတ်ကြည့်ရတာခက်ခဲတာလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အချိန်လုံးကဟိုတစ်ချိန်ခက်တော့တခါတော့ဆိုရင်ဒီလိုဥပဒေတွေလည်းမရှိခဲ့သေးဘူး။အဲ့ခါမှာဝန်ကြီးဌာနတွေကအပြန်အလှန်အပြိုင်ရတဲ့အခါကျတော့လုပ်ငန်းတွေကဒီရှေ့မရောက်တာတွေများတဲ့အခါကျအခုချိန်မှာတော့တစ်ဖက်လုံးကိုမျှပြီးစဉ်းစားနိုင်တဲ့အချိန်တွေလည်းဖြစ်နေပြီ။တွတ်တော်နဲ့ဆိုရနဲ့လည်းအပြန်အလှန်လည်းထိတ်ကြည့်နိုင်ပြီဆိုတော့ဖြည်းဖြည်းချင်းကျွန်တော်လုပ်ယူပါရမယ်လို့ယူကြည့်ပါတယ်။
โอเคဒီ August လဆန်းอ่ะပေါ့เนาะဒီကဆက်တော်မှာဟိုတင်တော့တင်ရစာတာတွေထုတ်တယ်နဲ့ပတ်သက်ပြီးတဘောဝန်ကျင်ပြည့်စည်ရာရှိတယ်ဒါတွေကိုခင်းခင်းလေးလေးလုပ်ဖို့ဆိုတော့အဆိုတင်တယ်တင်တဲ့အဆိုကလည်းဟိုက จ้าตัวเลยปะเนาะอ่องเนี่ยปะตัดตรงมาเมคไฟส่งเสร็จพี่แล้วดีโหจริงๆเนี่ยเล็กขันจ้าได้แกบาริงาลุกถาบาเลยอะไรนี่พี่เนี่ย
อะกูตัวบองญินทีนี้หลูမျိုးดีๆตนตลอดดีทีนี้หมู่မျိုးဒီလိုဆိုမျိုးอ่ะအောင်မြင်တာကြာဘာဟုတ်ပြလဲဆိုတော့ဝိညာဏနဲ့ပို့ပြီးတော့အကွာလေးလုံနေတယ်ဒါပေမဲ့လုံတော့ဘူးအားရှိအောင်ဖျားပေးတဲ့သဘောဖြစ်တဲ့အခါကျတော့ဝိညာဏဒါဟုတ်ဒီတော်တော်ရဲ့အတီးကြီးတဲ့အတိုင်းဆက်လုံနိုင်မှုအတွက်အစီအမံတွေဒီစီမံကိန်းတွေဆွဲရတာပါဆွဲရတာပြီးတော့တခါကျွန်တော်ဘန္နာရမုံငွေပေါ့အဲ့ဒါပြည်တော်စီရတာရမုံငွေရတယ်ဒီထဲကိုကျွန်တော်ပို့ပြီးတော့ထည့်သွင်းလုပ်နိုင်ပြီးမယ်ဆိုတဲ့သဘောကိုသိရောက်ပါတယ်အဲ့တော့အခုကကျွန်တော်တို့ကတော်တော်စင်မှာတော့ကျွန်တော်ဘတ်ဂျက်ဒီ planning စဆွဲရကာလဆိုတဲ့အခါကျတော့ဒါဟုတ်တက်တက်တဲ့ဝိညာဏဒါဟုတ်လေးနဲ့ထားပြီးတော့ပို့ပြီးတော့လုံနိုင်ပါလိမ့်မယ်။ပုံမှန်ဆိုရင်တော့သူကကျွန်တော်တို့ဒီတိုင်းကြီးရဲ့ budget အနေထားအရသူကသူ့ရဲ့ limit တစ်ခုမှပဲထားရတယ်ပေါ့။တော်တော်ရဲ့ဟိုအတိအကျရရပြီဆိုရင်သူကပို့ပြီးလုံနိုင်ပါတယ်။ဒီလိုပဲ quarter ချင်းရှိပါတယ်။
Okay. ဒီလိုလုံတဲ့နေရာမှာဝင်ကြီးဌာနကလည်းဒီတရားစာတရောတဘာဝဝင်ကြီးရောနှစ်ခုလုံးကိုတိုင်ထားတဲ့ဝင်ကြီးဌာနပေါ့။နောက်တော့ဝင်ကြီးကဒီတက်တော်ဌာနဘက်ကလာတဲ့လူပါ။ဆိုတော့အမြင်ကိုကြည့်ရမယ်ဆိုလို့ရှင်ပေါ့နော်။ဒီကဒီတဘာဝပဝန်းကျင်နဲ့တက်တော်ဘက်ကိုပို့ပြီးတော့ဦးစားပေးပြီးတော့ဒီတရားစားတာသူ့ဖို့ရေးမှာများဒီဆက်ကပြောလို့လူရောမှုကြီးပြီးတော့လည်းဟိုဟာဒီတောင်းနှင်းမှုတွေကြံ့ကြံ့မှုတွေရှိရဆိုတော့ဒီဝင်ကြီးကဒီလိုမျိုးအားပေးတယ်ဦးစားပေးတယ်ရှိနေလို့ရှင်ဒီလောကခံရတာနဲ့ပတ်သက်ပြီးတော့တက်တော်ဘက်ကဘယ်လိုထိန်းချောင်းမှုများအစီအစဉ်တွေချထားပါလဲ
ဟုတ်ဒီတာမန်အဖြစ်တော့တက်တော်ဆိုတာဝိညာဏပုံမှာဟိုအရင်ကြီးဖျားမပေးဘူးပေါ့လေလမ်းညွန်တဲ့အဖွဲ့အစည်းမဟုတ်ဘူးဒါပေမဲ့လေသူရဲ့ဥပဒေတည်းတဲ့ထင်းချောင်းနဲ့လုပ်ငန်းကိုလုပ်တာပါဒါပေမဲ့ကျွန်တော်တို့ကတော့ခုအတိုင်းမျိုးပြန်တည်ဆောက်နေရတဲ့ကာလဖြစ်တဲ့အခါကျတော့ဟိုရင်းနှီးနှီးတာကိုဘယ်လိုတိုင်ပင်ပြီးတော့လုပ်လဲလုပ်နေကြတာဖြစ်တဲ့အတွက်ကြောင့်အများကြီးတော့ခက်ခဲမရှိနိုင်ပါဘူးအစားပထမပိုင်းဖြစ်တဲ့တစ်နှစ်လောက်မှာတော့နည်းနည်းလေးတော့ဟိုနှောင့်နှေးတာလေးတွေရှိပါပါအပြည့်ပြည့်ပြီးသွားနိုင်တယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့
ဒါတော့ကျွန်မမေးရတာအခုမကြသေးခင်ရမယ်ကောလင်းဘက်ကိုကျွန်မသွားတဲ့ခါမှာတချို့ရွှေတက်တူတူပေါ်နေနေရတဘောပေါင်းခြင်းပြည့်စုံနေနေရလည်းရှိပါတယ်မပြည့်စုံအောင်ထိမ့်သိမ့်နဲ့ဒီကုံဒီတွေလည်းလုံနေတာတွေလည်းတွေ့ပါတယ်ဆိုတော့ဒီလိုမျိုးလုံတဲ့ခါမှာပေါ့နော်ဒီလိုမျိုးဟိုရက်ထားခိုင်းတော့အကုန်လုံးတင်းကျုံပြီးရက်ထားခိုင်းတဲ့ခါမှာဒီလိုမျိုးတကယ်လုံနေတဲ့ကုံဒီတွေအတွက်ကညှက်လာပါတယ်ညှက်လာတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများလှုပ်ဆောင်ပေးဖို့ဒီတော်တော်ဘက်ကနေပြင်ဆင်ထားပါ
ဟုတ်ကဲ့ကျွန်တော်တို့ဟိုဒါကိုလည်းပြန်လည်ညှိနှိုင်းပြပါတယ်အဲ့တော့လောလောဆယ်မှာတော့ဒီအဓိကတက်တူဒီလုပ်ငန်းတွေတက်တန်းတိုးပေးနိုင်တာလာမားပြည်ပဝန်းကျင်စီမံခန့်ခွဲမှုအစီအစဉ်ပြီးတာနဲ့သူတို့တက်တန်းတိုးပေးဖို့စီစဉ်တာပါဒါပေမဲ့တစ်ခါကြာဘာဖြစ်လဲဆိုတော့တက်တူတွေနေဥပဒေကိုဟိုရေးဆွဲတာပြီးလည်းပြီးနေပြီဒါကိုကျွန်တော်အတီးပြုတ်ဝင်ကြံနေတာပါအဲ့တော့အတီးပြုတ်ကိုလည်းသူတို့ကျွန်တော်ရှင်းနေကြွေးဘူးနဲ့သူတိုင်ပင်ညှိနှိုင်းပြီးတော့ဒါအများဆုံးတော့ကြိုးစားနေပါတယ်အတီးဖြစ်တာနဲ့အခုဆိုရင်တော့ကိုကတော့မိုးဥတွင်းကာလပေါ့လေဒီဆောင်နေဆိုရင်တော့ကျွန်တော်တို့တကယ်လှုပ်လို့နိုင်တဲ့ချိန်ရရင်တော့ဒါလည်းအတီးဖြစ်ပြီးတော့အားလုံးတက်တန်းလေးပြန်တူပြီးလှုပ်လို့နိုင်မယ်လို့လည်းယုံကြည်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကမကြသေးခင်ကပဲပေါ့နော်။အားလုံးကလည်းဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဟိုစောင့်ကြည့်ရဲ့အဖွဲ့ပေါ့နော်။ဒီဟိုဘလောက်များထိန်းသိမ်းနိုင်လဲဆိုတော့နိုင်ငံတွေသူတို့စောင့်ကြည့်တာဒီနော်ဝေကနေပြီးတော့မြန်မာနိုင်ငံရှိပေါ့နော်။နိုင်ငံပေါင်း58နိုင်ငံပါပါတယ်။ဒီထဲမှာသူတို့ကဆိုလို့ရှိရင်မြန်မာနိုင်ငံမှာသူတို့က၄အဆင့်၄ခုပေါ့နော်။ဘလောက်ဥပဒေတွေနည်းဥပဒေတွေထုတ်ပြန်ပြီးတော့ထိန်းသိမ်းနိုင်တယ်တကယ်တမ်းပတ်ဝန်းကျင်ပြည့်စုံမှုတွေဘယ်လောက်ရှိလဲဒီလောက်တာတိုင်းတာလို့သူတို့၄ချက်ပေါ်မှာတည်ပြီးကြည့်ပါတယ်အားလုံးမှာမြန်မာနိုင်ငံဆိုလို့ရှိရင်58 58ပေါ့လေနောက်ဆုံးဆင့်နေရာမှာတွေ့နေရပါတယ်ဆိုတော့ဒီဟာမျိုးပေါ့နော်ဒီလိုမျိုးစောင့်ကြည့်အဖွဲ့တွေကဒီလိုမျိုးလုပ်နေတယ်ဆိုတော့ဒီမြန်မာဒီဟိုဟာပေါ့နော်ဒီဥပဒေဒီဥပဒေဥပဒေတွေပြဋ္ဌာန်းပေးတဲ့သက်တော်အနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးများ
တုံ့ပြန်မယ်လို့ဟိုကစဉ်းစားထားပါဟိုနောက်တွေအများကြီးပြန်ပြောတာမဟုတ်ပြီမဲ့လေဒီကျွန်တော်တို့ဒီရေဝဲစီပွားရေးနှစ်ကိုပြောင်းတဲ့1988ကနေစပြီးတော့1994မှာဒီတက်တူတွင်ဥပဒေဆိုတာပေါ်လာပြီပေါ့အဲ့ဒီချိန်ကစပြီးပုဂ္ဂလိကတက်တူတွင်ကိုတရားဝင်ခွင့်ပြုခဲ့တယ်ပေါ့ခွင့်ပြုခဲ့တဲ့အခါမှာအလုံးသိတဲ့အတိုင်းပဲအဲ့ဒီချိန်တော့ဒီလုပ်ငန်းတွေကိုရတဲ့သူတွေကလည်းအများစုကဒီသက်ဆိုင်ရာအစိုးရလူကြီးတွေနဲ့ပတ်သက်ဆက်နွယ်တဲ့လူတွေကများတဲ့အခါကျတော့သက်ဆိုင်ဝန်ကြီးဌာနအနေနဲ့သူ့ကိုထိန်းသိမ်းဖို့ပတ်တန်းခက်ခဲခဲ့ပါတယ်တခါဒီကျွန်တော်တို့ပဝင်းရှင်တင်းတင်းနဲ့ပတ်သက်ပြီးတော့ဒီဥပဒေနေနဲ့တကယ်ဖြစ်လာတာ2012ပေါ့ပြီးခဲ့တဲ့ဒီကျွန်တော်ရတားတပိုင်းဆိုရဖြစ်တဲ့စားဖြစ်တဲ့စီတမှာဒီဥပဒေပြဋ္ဌာန်းတဲ့အခါကျတော့ဥပဒေပြီးတော့တခါနီးဥပဒေတွေလုံထုံးလုံးကြီးတွေကိုဆက်ပြီးတော့ဆွဲရတာဝန်ကြီးဌာနအနေနဲ့ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာမှတစ်ခုပြီးတစ်ခုအားလုံးပြီးသွားပါတယ်ပြီးသွားပြီးစပြီးတင်းတင်းနိုင်တဲ့အခြေအနေရှိရအောင်အဲ့တော့ကျွန်တော်တို့ကဒီနှစ်20ဆေးလောက်ဖြစ်လာခဲ့တဲ့ဒီဖြစ်ရတဲ့ကြောင့်ခုလူနာပြောတဲ့ဒီပအဖွဲ့ဒီထောက်ပြလို့လည်း ဖြစ်ခဲ့တာလေးလည်းမှန်ပါတယ်ကျွန်တော်တို့ကတော့အခုဒီမှာအနည်းဥပဒေလည်းရှိနေပြီအတတုတွေအနည်းဥပဒေလည်းမကြခင်ပြီးတော့မယ်ဆိုတဲ့ခါကျတော့ဒီတိုင်းကျွန်တော်ဆက်လုပ်သွားရင်တော့ဟိုကောင်းပွန်တဲ့ထိန်းသိမ်းမှုတွေရလာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့ဆိုတ
ော့အဲ့လိုမျိုးပေါ့နော်ဒီတဘောပေါင်းဝင်ခြင်းဟိုဘယ်လောက်ထိခိုက်မှုရှိတယ်ဆိုတော့ assessment ပေါ့နော်နောက်တစ်ခုကဒီလိုမျိုးဟာကိုစီမံခန့်ခွဲတဲ့ management ပေါ့နော်ဒါဆိုအခုသွားနေတဲ့လူတွေအကုန်လုံးကဒီ company ကြီးကနေပြီးတော့တချို့ဆိုရင်တချို့မိုင်းဟိုကတက်တူရင်းတူဖို့သွားတယ်ဒါပေမဲ့အဲ့မှာ assess လုပ်တဲ့လူကြီးကတက်တူရင်းနဲ့ပတ်သက်ပြီးတချို့နားမလည်တဲ့အခွင့်အရေးပါတယ်လည်းအတွေ့အနေရပါတယ်ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ဘယ်လိုများစီးစနစ်ဟို senior ဥပဒေတွေဘယ်လိုများချထားလဲဘယ်လိုထိန်းသိမ်းလို့လုပ်ထားလဲဒီသွားပြီးတော့ assessment လုပ်တဲ့လူတွေစီမံခန့်ခွဲတဲ့လူတွေလွတ်တဲ့နေရာမှာပေါ့နော်ဒါဆိုသူကဥပဒေဆိုတာပြန်ကြတော့ company တွေဟိုကဒါတွေကိုလုတ်ဖန်ပေးလိုက်တယ်ဆိုတော့လေသူတို့သွားစစ်ဆေးတဲ့နေရာမှာဘယ်လိုများဘာတွေလုပ်ရမလဲများသတ်မှတ်ထားတာရှိပါလ
ားဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အခုတော့အခုပြီးခဲ့တဲ့နှစ်ကဒီကျွန်တော်ဒီဒီမာလာဘောက်ပါအတီးပြခဲ့တဲ့ EIA procedure ဆိုတာရှိပါတယ်အဝင်ရင်ဒီလေလာစစ်ခြင်းဆိုင်ရာလုတ်ထုံးလုံလီဆိုတာကိုအတီးပြပြီးသားဖြစ်သွားတော့အဲ့လုတ်ထုံးလုံလီတက်မှာကျွန်တော်ဆင်ရင်းစီပါပါတယ်ဆိုတော့ဒီတက်တူတွေတခုပဲဖြစ်ဖြစ်စက်မှုလုပ်ငန်းတခုပဲဖြစ်ဖြစ်ပေါ့ကင်းပတ်သက်ပြီးထိခိုက်နိုင်ရည်ရှိတဲ့လုပ်ငန်းလို့တတ်မှတ်ထားတဲ့ဒီဥပမာပမာဏအရပေါ့ကျွန်တော်တတ်မှတ်ထားရဲဆိုရင်ဒီသက်ဆိုင်ရာဒီတတရဖွဲ့စည်းပေါ့သက်ပါတီကွန်ဆာတန့်အဖွဲ့ရသွားပါတယ်အဲ့လိုသွားတဲ့အခါမှာအဲ့လိုဖွဲ့စည်းတွေဖြစ်လာဖို့လေဝန်ကြီးဌာနမှာသူကမှတ်ဖို့တင်ရပါတယ်အားလုံးကဘယ်လိုပညာရှင်တွေပါတယ်ပညာရှင်တွေကဟိုဘယ်လိုဦးပါတယ်သူရဲ့ဘယ်လိုစက်တာတွေကိုကင်နေနိုင်ရဲဆိုတာကိုပေါ်လွင်သွားမှအဲ့ဖွဲ့ကိုသူကအတိအပပြုပါတယ်အဲ့အဲ့ဖွဲ့စည်းရာကျွန်တော်တို့ကသက်ဆိုင်ရာလုပ်ငန်းကိုသွားပြီးတဲ့အခါမှာသူကလုပ်ငန်းမှာဟိုအခြေအနေကိုဒီရေဘူးရခြုံငုံကြည့်ပြီးတော့မှဘယ်လိုမျိုးတိုင်းတာနေတယ်ဘယ်လိုမျိုးစားစစ်တည်နေဆိုတဲ့အချက်လက်ကိုအရင်ဆုံးယူပြီးတော့ဒီ scope in လို့ခေါ်တာပေါ့ကျွန်တော်တို့ဒါကိုတတ်မှတ်ပြီးဝန်ကြီးဌာနအပြန်ညှိရပါတယ်ညှိတဲ့အခါဝန်ကြီးဌာနကဒီ scope in ရတာမှန်တယ်လို့ရှိရင်အဲ့တိုင်းဆက်သွားပေါ့ဒီလိုတယ်ဒါပေမဲ့အဲ့ချိန်မှတည်းကဒီလောက်တော့မရဘူးဥပမာဆိုတော့အမြင့်ရဲ့အောက်ကိုကျွန်တော်တို့နိုင်30အထိသွားလိလာမယ်ဆိုရင်ဝိဒနာမိုင်30မိုင်50ဒီလေးလာတဲ့နေဆိုရင်မိုင်50ဒီသွားပြီးလေးလာရမယ်ပေါ့အဲ့လိုမျိုးတိုက်တာပြီးပဲတတ်မှတ်ပြီးပါတယ်တတ်မှတ်ပြီးတော့မှခုနစမ်းတက်တဲ့အဖွဲ့တွေကသိသူတို့သဘောတူထားတဲ့အတိုင်းစမ်းတက်တိုက်တာပြီးတော့မှတိုက်တာရရှိတဲ့အချက်တွေပေါ့အခြေခံပြီးတော့တက်တူတွင်ရဲ့ဟိုဖြစ်ပေါ်တိုးတက်မဲ့လုပ်မဲ့လုပ်ကြိုင်မဲ့ procedure တွေနှစ်ခုရှင်းချိန်ကြည့်ပြီးတော့မှဘယ်လို impact တွေဘယ်လိုကျိုးသက်ရောက်မှုတွေရှိမယ်ဆိုတာကိုသူကဒါကိုအရင်ဆုံးစမ်းသိရပါတယ်ဒီစမ်းသိချက်နဲ့တကြိမ်တည်းမှာလည်းဘေးမှာရှိတဲ့ပတ်ဝန်းကျင်မှာရဲ့လူစုတွေသက်ဆိုင်ရာမျိုးနဲ့ဒေတာမှာရှိတဲ့ဒီ stake holder လို့ခေါ်တဲ့ပါဝင်ပတ်သက်တဲ့ဆက်ဆက်တဲ့လူအားလုံးကိုအကြံဉာဏ်တွေယူရယူပါမယ်။ဒီလိုယူယူပြီးတော့မှဒါကိုကြည့်ပြီးတော့မှကျွန်တော်စီမံခန့်ခွဲမှုအစီအစဉ်ပေါ့။ပါဝင်ရင်းဆိုင်ရာစီမံခန့်ခွဲမှုအစီအစဉ်ကိုဆွဲရပါတယ်။ဆွဲပြီးဆိုရင်ဒီဆွဲတဲ့အားကိုမှတခါအမြဲတမ်းဒါကိုဝန်ကြီးဌာနနဲ့လည်းတော့အပြန်အလှန်ကြပြီးတော့နောက်ဆုံးမှဒါကိုအတည်ပြုပြီးဆိုလို့ရင်အတည်ပြုတဲ့အချိန်ဟိုပဲဒီလုပ်ငန်းရှင်ကဆက်ပြီးတော့ဒီစီမံခန့်ခွဲမှုတိုင်းလုပ်ရပါတယ်။ဒီလုပ်တဲ့အခါမှာ monitoring plan တွေပါတဲ့အခါကျတော့သူလိလာစောင်းကြည့်တဲ့အခါမှာဘလောက်ချိန်ယူမယ်ဟိုဘလောက်6လောက်တချိန်ရေဟိုတိုင်းတာမလားနေ့စဉ်ဘလိုတိုင်းတာမလဲလစဉ်ဘလိုတိုင်းတာမလဲဒီလိုမျိုးစဉ်ဟိုစနစ်တွေချပြီးထားရတော့အဲ့တိုင်းပဲဆက်ပြီးလုပ်လို့ရှိရင်တော့အောက်ရင်ဒီတိုင်းကအနည်းဆုံးနဲ့ဒီလုပ်ငန်းကဆက်သွားနိုင်မှာဖြစ်ပါတယ
်အခုလို session နဲ့ရှင်းပြကြပေးလို့လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ကအခုလိုမျိုးပြောရတဲ့ပြည်သူလူထုကသင်ပြရတာဖြစ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်
ဖွေးကထုတ်လွှင့်ပေးနေတဲ့မြန်မာအရေးစုံတွေကအစီအစဉ်တွေကိုတနင်္ဂနွေနေ့ညတိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ်ရှင်။ VOE သောတာရှင်တွေအနေနဲ့ကျမတို့ VOE ကိုစားလိုက်ကနေတစဉ်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်ထင်တွေတောင်းယူလို့ကြရတယ်ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတော့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ဆိုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ခါနဲ့တနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကတော့
တက္ကစီ5စီးရကနေစတက္ကစီမောင်းသမားကကျူးလွန်တဲ့မှုခင်ဖြစ်လေတော့နောက်ပိုင်းတက္ကစီ5စီးသူတွေရဲ့လုံခြုံရေးဆိုင်ရာကိစ္စကိုပါ
တက္ကစီ3ပြည်ပြစ်မှုကျူးလွန်တဲ့ပြဿနာဘယ်လိုဖြစ်ရှင်းကြမလဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်နားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့မယေတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
တဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့ကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်ရဲ့အောက်နာမှာမှတ်ချက်လေးတွေလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးကြပါမယ်။ကျမတို့ Facebook ပေါ်ကနေပြီးတော့စနေ TV Magazine ထုတ်လွှင့်ချက်အောက်မှာလာပြီးတော့ရေးလာတဲ့သတင်းရှင်ညံတစ်ထုကကျွန်တော်တို့ပြည်သူတွေရဲ့မျက်စိနားနဲ့အုံနောက်တကားတွေကိုအချိန်နဲ့တပြေးညီသတင်းတွေလွှင့်ပေးပြီးတော့ပါရမီဖြည့်ပေးနေတဲ့အစီအနာအတွက်အထူးကျေးဇူးတင်မိပါကြောင်းပြောကြားချင်ပါတယ် View 102 102သားများခင်ဗျာလို့ရေးလာပါတယ်ရှင်ဆိုသူဆိုတဲ့သတင်းရှင်ကတော့မင်္ဂလာပါ View မိသားစုတွေအားလုံးကိုစိတ်ကျမ်းမာစွာနဲ့နိုင်ငံအကျိုးကိုတည်ပိုးနိုင်ပါစေတဲ့။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေနော်။မင်းမြန်မာဆိုတဲ့တော်ရှင်ကလည်း I respect Myanmar that doing good job လို့ရေးလာပါတယ်။တာဝန်ဝတ္တရားတွေကိုကြည်ကြည်ပြွန်ပြွန်ထမ်းဆောင်နေကြတဲ့မြန်မာတွေအားလုံးကိုလေးစားပါတယ်လို့သူကဆိုလာတာပါ။ကျမတို့ VOA ကထုတ်လွှင့်ပေးသွားတဲ့အစီအစဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာတဲ့အစားတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။တော်ကပဲတင်ဆက်ပေးသွားတဲ့မြမအရေးစွေးနွေးခဲ့မှာမြမနိုင်ငံမှာလွှတ်တော်ကအစိုးရကိုညှာနေတဲ့ပုံစံဖြစ်နေဆိုပြီးတော့ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ပြောကြားသွားတဲ့မေးမြန်းခန်းပေါ်မှာသွားရရှိနေမှတ်ချက်တင်များရေးလာကြပါသေးတယ်။သူကဘယ်လုံငယ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုပါဝင်အစိုးရရဲ့လွှတ်တော်ရင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မဆုမြတ်မွန်နဲ့တွေးဆမေးမြန်းခန်းမှာဖြေကြားပေးထားတာဖြစ်ပါသေးတယ်။ဒါကိုသွားရရှိတယောက်ရေးလာတာမှာတော့
အစိုးရတစ်တက်ခါသာလွှတ်တော်တဲ့တင်းကိုပြည်သူတွေစိတ်ဝင်စားနဲ့စောင့်ကြည့်ကြကြတာပါခုတော့ကိုယ်စားလှယ်ကြီးများကိုရက်ရွာပြန်ရောက်တဲ့အခါမေးကြည့်ပါဦးလွတ်တော်တဲ့ရင်ကြီးပြစ်ကြသေးလားလို့
လွတ်တော်တဲ့ရင်ဆိုရင်ပြည်သူတွေစိတ်ဝင်စားမှုနည်းလာပါပြီလို့ဒီသောရရှင်ကရေးလာတဲ့အချိန်မှာပဲဒီအမေးဖြေထုတ်လွှင့်ချက်နဲ့ပတ်သက်ပြီးသောရရှင်မြို့သက်က
မေးစွာတာဖြေစွာတာကြီးကောင်းပါတယ်လွတ်တော်နဲ့အစိုးရချာနားလည်မှုယူနေကြတာများနေတော့ပြောင်းလဲတဲ့တလောက်မပြောင်းလဲနိုင်ဘူးဖြစ်နေပါတယ
်နောက်တဲ့သောရရှင်တစ်ယောက်ကတော့ကိုယ်စားလှယ်ဟောင်းတူလို့ပဲရေးထားပါတယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လူများဆိုလိုသလားတွေးမိပါရဲ့နော်သူက
ဒေါက်တာသက်ခိုင်ပြောတာအလုံးနီးပါးထောက်ခံပါတယ်ဒါပေမဲ့ Westminster Morrow နဲ့တွားရင်တော့ကိုယ်အစိုးရကိုကိုယ်ပါတီကတိတ်မပြောတင်ပါ UK နဲ့ Commonwealth နိုင်ငံတွေမှာအတိုက်ခံတွေကသာအစိုးရအဖွဲ့ကိုထောက်ပြကြပါတယ်အနာပါတီဝင်တွေကတော့ Expose ကိုသာထောက်ပြကြပါတယ်အစိုးရအဖွဲ့ဆိုတာတော့ပုံမတက်သည့်သူတွေလို့ယူဆရပြီးနောက်ဆုံးအခြေအနေတွေသိတာဖြစ်တဲ့အပြင်ဒေါက်တာသက်ခိုင်ပြောသလိုအကောင့်ထဲပေါ်ရတာမျိုးပိုခက်ပါတယ်ဒေါက်တာသက်ခိုင်ရဲ့တက်သည့်နားလည်မှုရဲ့စေနာရဲ့မြတ်မြတ်တတတွေးခေါ်တတ်တာရဲ့ကိုလေးစားပါတယ
်ဒီလွတ်တော်အမတ်လိုမျိုးကိုယ်စားလှယ်တွေအများကြီးလိုအပ်ပါတယ်ဆိုပြီးတော့ဒီကိုယ်စားလှယ်ဟောင်းတူဆိုတဲ့သောရရှင်ရေးလာတာပါနောက်ထပ်သောရရှင်ကတော့ဒီဘန်လုံငန်းပြုပြင်ပြောင်းလဲမှုအပိုင်းမှာလိုအပ်နေတဲ့ကဏ္ဍဆိုပြီးတော့သူထင်မြင်ယူဆချက်ကိုခုလိုထောက်ပြလာပါတယ်
ဘန်လုပ်ငန်းပြုပြင်ပြောင်းလဲမှုခေါင်းစဉ်ကြောင့်စိတ်ဝင်စားပြီးဝင်ဖက်မိတာပါအများစုက check and balance ကိုဖြေထားပါတယ်ဒေါ်သက်သက်ခိုင်တို့လိုလွှတ်တော်ဘက်ကနေပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့လက်ရှိမြန်မာမှုပြုနေစေဖြစ်တဲ့ဘန်စနစ်ပြုပြင်ပြောင်းလဲရေးခိုင်မာဖို့အတွက်ဘလို့တွန်းနေတယ်ဆိုတာကိုသိကြပါတယ
်ဒါကတော့ VOA ကို email ပေးဖို့ပြောရေးလာတဲ့သောရရှင်ရဲ့အမြင်ပါသောကင်တက်ဆိုတဲ့သောရရှင်ကတော့အလွန်ပညာရှိရဲရင်ပြတ်သားတဲ့လူတော်တယောက်ပါလေးစားကြည်ညိုမိပါတယ်ဆိုတော့ဒေါက်တာသက်ခိုင်ကိုကျေးဇူးတင်ကြောင်းရေးလာပါတယ်ဥဆောင်ပိုင်ကလည်း
တကယ်ဆိုရင်ပြည်သူကယုံကြည်လို့ပြည်သူတွေကိုစားဆောင်ရွက်နိုင်မယ်ထင်လို့ NLD ပါတီကိုမဲပေးခဲ့ကြတာပါပါတီကမှတဆင့်မဲနိုင်ပြီးတော့အစိုးရဖွဲ့နိုင်တာပါအစိုးရဆိုတာပါတီအကျိုးစီးပွားထက်တိုင်းပြည်ရဲ့အကျိုးစီးပွားကိုပဲဦးစားပေးဆောင်ရွက်ရမှာပါဒါကိုပါတီကငါတို့ပါတီကဖြစ်တဲ့အစိုးရမဟုတ်ပါတီရဲ့လူလားချက်အတိုင်းဆောင်ရွက်ကြမယ်ဆိုရင်နီးလည်းမကြပါဘူးလွတ်တော်နဲ့အစိုးရကနိုင်ငံအတွက်တာဝန်ယူနေစဉ်ကာလအတွင်းအပြန်အလှန်နားလည်မှုနဲ့ထိန်းချုပ်လုပ်ကိုင်သွားမယ်ဆိုရင်တိုင်းပြည်အတွက်အကျိုးရှိရှိဆောင်ရွက်တာဖြစ်ပါတယ်ဒါလို့မဟုတ်ပဲပါတီဆိုတာကကိုယ်နေရာကိုမနေပဲနေရာတကာပါနေရင်တော့နောက်တစ်ချိန်ရွေးကောက်ပွဲမှာအစိုးရဆိုတာတိတ်မသေးချာနိုင်တော့ပါဘူးအစိုးရရောလွတ်တော်ကပါပါတီမျက်နှာထက်ပြည်သူမျက်နှာနဲ့နိုင်ငံတော်အကျိုးကိုပဲကြည့်တင်ပါတယ
်ပြည်သူကိုယ်စားလှယ်ရေးဆိုတာနိုင်ငံတော်နဲ့ပြည်သူအကျိုးပဲကြည့်တင်ပါတယ်ဆိုပြီးဦးစောပိုင်သူရဲ့ထင်မြင်ယူဆချက်ကို VOA စာမျက်နှာမှာလာပြီးတော့ရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်နော်အခုတော့တော်ရရှင်တွေကိုနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးဖြောပြပေးစီပါတယ်ဒီတစ်ပတ်တော်ရရှင်တွေကိုတင်ဆက်ပေးမယ့်တခြင်းလေးကတော့ Young Diamond Brooks ဆိုတဲ့တခြင်းပဲဖြစ်ပါတယ် American ဆိုတော့ Khalid D ဆိုတာရဲ့တခြင်းဖြစ်ပြီးတော့2019ခုနှစ် February 2ရက်နေ့ကထွက်တဲ့တခြင်းဖြစ်ပါတယ်သူရဲ့တခြင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူးအဲ့တခြင်းထွက်တော့ Asha Data တွေကလည်း Philippines နိုင်ငံမှာအဲ့တခြင်းကအကောင်းဆုံး10နံပါတ်1ချိန်သွားတာပါနယူးဇီလန်မှာလည်းတင်းနံပါတ်1ချိန်ပြီးတော့ဩစတြေးလျဘယ်လ်ဂျီယံတို့မှာတော့အကောင်းဆုံးတင်းနံပါတ်30တဲကိုဝင်ပါတယ်။အမေရိကန်ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်ချိန်ပြီးတော့ UK သချင်းတစ်ပုဒ်ထဲအကောင်းဆုံးတင်းစီးရင်မှာတော့နံပါတ်18အထိချိန်ပါတယ်။ခလစ်တီဆိုပြီးတော့အခုတလောအမေရိကန်ကဒီအမေရိကန်ဝါရှင်တန်မြို့တော်တစ်ပိုင်းမှာလွှင့်နေ iHeart Radio မှာခဏခဏကြားနေရတဲ့ Young Diamond Brooks ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။
So you're still thinking of me, just like I know you should. I cannot give you everything, you know I wish I could. I'm so high at the moment, I'm so caught up in this. Yeah, we're just young, dumb, and broke, but we still got love to give while we're young, dumb.Young, young, dumb and broke. Young, dumb. Young, young, dumb and broke. Young, dumb. Young, young, dumb and broke. Young, dumb, broke high school kid. Yeah, yeah.
ဒီဆိုထားတဲ့ Young Diamond Brooks ဆိုတဲ့တခြင်းကိုနားဆင်ကြကြရပါမယ်။မြမတိဖြစ်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြမတခြင်းလေးတို့နဲ့မြေတားတွေလည်းဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးပြောပြပေးသွားခြင်းပါတယ်။စကိုင်းတိုင်းကတော်ရရှင်တရက်ကတော့မုံရွာက passport ရုံးမှာတရားဝင်တောင်းထားတဲ့ငွေပြင်တခြားငွေတွေပါအပိုဆောင်ပေးနေရပါတယ်ဆိုပြီးတော့သူကိုတွေ့ကြုံရတဲ့အဖြစ်အပျက်ကိုခုလိုရင်ဖွင့်ပြီးတော့တိုင်ကြားလာပါတယ်
။ဘန်ကောက်ကိုသွားဖို့ passport လောက်ပါတယ်အဲ့ဒီရုံးမှာတင်တပ်ပုံရိုက်ဆောက်ရွက်စာတန်းတွေမိတ်ဆွေတွေဆွဲ38000ချက်ချင်းပေးရတယ်အဲ့ဒီကလေးက13000ပို့တောင်းထားတယ်ဆိုတာသိတယ်ထားတော့မပြောတော့ဘူးလက်ပွေနှိပ်ရတဲ့ခံမှာဆောက်ရွက်လေးဟိုစစ်တီစစ်လုပ်ပြီး ညီလေး2000နဲ့ဟာဆရာဘာလို့လဲပေါ့အပြင်မှာကျွန်တော် 38,000 လဲသွင်းထားခဲ့ပြီအခုကဘာကြီးလဲဆိုတော့ဒီလိုပဲပေးရတယ်ညီလေးရဲ့အရင်ကဆိုဒီထက်မကကုန်တာဒေါ်လာ80,000သွင်းရတယ်ဘာညာတွေလျှောက်ပြောတော့တာပဲဗျာနည်းနည်းလျှော့ပါဦးဆရာရဲ့ဆိုတော့တစ်စက်မှမလျှော့ဘူးဗျာပေါ်တင်ပဲတောင်းတာတဲ့ပဲအမလီကိုတယောက်ထဲလားထင်တော့မဟုတ်ဘူးဗျာကိုနောက်မှာ6ဦးမြင်းချံပခုတ်ကူနယ်ကကိုရီးယားသွားမဲ့သူတွေပတ်စပို့လာလို့ကြတာလူ600လောက်ရှိတယ်သူတို့ကတော့အလို့သမားဗီဇာနဲ့ပေါ့ဗျာကိုလိုပဲအတောင်းခံရတာဒီကြားလဲ18နှစ်ပြည့်မှတ်ပုံတင်ပြောင်းမထားရလို့ပတ်စံမတရားတောက်ခံရတာတွေလည်းမပါသေးဘူးတကယ်တော့ပတ်စပို့ရုံးကလူတွေကလဆာမမက်တော့ဘူးဗျာပေါ်တင်တောင်းစားခွင့်လိုက်စင်ရထားတဲ့သူတွေလေတလားတလားဒီလိုမတရားရတဲ့ပတ်စံကူကသိန်း30ချီမကဘူးဝင်နေကြတာဗျကျွန်တော်တို့လည်းကိုပေးလိုက်ရတဲ့ပတ်စံနိုင်ငံတော်ဗန္ဒါရဲစီးဝင်သွားတယ်ဆိုရင်ကျေနပ်ပါတယ်အခုဟာကပေါ်တင်သူတို့အိတ်ထဲထည့်နေတာကိုလက်ပိုက်ကြည့်နေရတာပဲဘသူကိုတိုင်ရမှန်းလည်းမသိပါဘူးဗျာ
ဒါကတော့ password လုတ်တဲ့အခါမှာရုံးကနေပဲတရဝင်းတောင်းတဲ့ပတ်စံမဟုတ်ဘဲနဲ့အပိုကြီးတွေလည်းထပ်ဆောင်ပေးနေရပါတယ်ဆိုပြီးဒီတော့ရှင်စကိုင်းတိုင်းဝင်ကြီးချုပ်တည်တာစီဖို့ဆိုပြီးစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။သူကတော့နာမည်လေးနဲ့တကွာအတီးကြရေးထားပေးမယ်လေကျမတို့။သူရေးထားတာကနှစ်ဖက်အတီးပြုချက်မရယူနိုင်တဲ့အတွက်ကြောင့်မို့နာမည်လေးနဲ့ကျမတို့မဖော်ပြပေးလိုက်ပါဦးနော်။သရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးတုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့ဆီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့မြန်မာတိစစ်တော်ရှင်တွေမြန်မာတိစစ်နေကုန်းနဲ့ဖြောပြပြမှာဖြစ်ပါတယ် The Force ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ကီတာအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook စာမျက်နှာတွေပေါ်မှာတော်လေးကိုပြက်နှက်ရေးပန်းစာနေပါတယ်နော်သူရဲ့ဒီတခြင်းမိုးလေးဖွဲ့တော်ဆိုတဲ့တခြင်းနဲ့ဖြောပြပြကြပါတယ်ဒီတခြင်းကမျိုးကြောင်ညာရဲ့နာမည်ကြီးတခြင်းတပုတ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လေ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့တခြင်းတစ်ပုဒ်ဖြစ်ပါတယ်။ဒီတခြင်းကို The Four အဖွဲ့ရဲ့မူကွဲတည်ဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA သောရရှင်နေနဲ့ဝေမျှခြင်းပါတယ်။ The Four အဖွဲ့ကဒီတခြင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငငယ်တွေကအရန်ကြွေခဲ့ရတဲ့တခြင်းလေးပါ။စိုးခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါ။မူရင်းမျိုးကျော်မြိုင်တည်ဆိုထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆိုထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါဦးနော
်မိုးလေးဖွဲ့ရုံတည်ရတယ်မြင်နေတဲ့ဗတင်းကစီပဲတွားလို့မကြည့်ပြောလိုက်ချင်တကူရတဲ့မိုးစက်တွေလေThank you.
the four ဖွဲ့တည်ဆိုထားရဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် The chain ga tire your music way you will need a change in day but now way away way me number time ga le me shi jin ne
မရည်တနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ရှင်တက္ကစီသုံးပြီးမှုခင်းကျွလွန်တဲ့ပြဿနာဘလို့အဖြေရှာကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဇန်နဝါရီလ27ရက်နေ့ကရန်ကုန်မြို့တော်မှာအတော်လေးကိုဆိုးရွားတဲ့လူသားမတည်မှုတမှုဖြစ်ပွားခဲ့ပါတယ်။ကျူးလွန်သူကိုနောက်ထပ်3ရက်ကြာဇန်နဝါရီ24ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိပါတယ်။ပြည်သူတွေကြားဟိုလေးတကျော်ဖြစ်သွားတဲ့အဲ့ဒီမှုခင်းဟာတက္ကစီ5စီးရကနေစတက္ကစီမောင်းသမားကကျူးလွန်တဲ့မှုခင်းဖြစ်လေတော့နောက်ပိုင်းတက္ကစီ5စီးသူတွေရဲ့လုံခြုံရေးဆိုင်ရာကိစ္စကိုပါမေးခွန်းထုတ်လာကြပါတယ်။ဗန်နဲ့တဲ့ရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေဘက်ကလည်းတက္ကစီကားတွေနဲ့ပတ်သက်ပြီးစစ်ဆေးတာစည်းကမ်းကျမှတ်တာတွေလုပ်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။မှုကင်းဘလို့ဖြစ်ရတာပါလဲ။အရင်ကအလားတူမှုကင်းမျိုးဘလောက်ဖြစ်ခဲ့ဘူးပြီးနောက်အဲ့လိုပြဿနာမျိုးဖြစ်ပေါ်မှုကြဆင်းအောင်ဘာတွေလုပ်နိုင်မလဲဆိုတာကုရပလေးလာသုံးသပ်ကြည့်ကြရအောင်ပါ
။မှုကင်းဖြစ်စဉ်အချင်းကတော့အသက်ခံရတဲ့အမျိုးသမီးဟာလှဲတဲ့စင်တာနာအင်းစိန်လမ်းပေါ်ကနေသူနေထိုင်ရာတကုံမြို့နယ်မင်းမနိုင်ရက်ကွက်ကိုတက္ကစီကားငှားဆီးခဲ့တဲ့အကြောင်းသူ့ရဲ့နေအိမ်ကအရောက်အဲကွန်းဖွင့်ပေးလို့တက္ကစီကကျက်တထောင်ပူတောင်းရကနေတက္ကစီဒရိုင်ဘာနဲ့စကားများပြီးဒရိုင်ဘာကအမျိုးသမီးကိုလဲပင်းညှင့်ဝက်ဥလဲနဲ့ထိုးခဲ့ကြောင်းအမျိုးသမီးတတိလက်သွားချိန်ကားကိုမြောက်တကုံဘက်ပြန်မောင်းလာပြီး33ရက်ကွက်နားမှာမရင်းကျင်ကြောင်းနောက်ပိုင်းအမျိုးသမီးတိတ်ဆုံးသွားလို့အလောင်းကိုငမိုးရိတ်ချောင်းနှပေတံတားဆက်မကြီးပင်အောက်မှာပစ်ထားခဲ့တယ်လို့ဆိုပါတယ်ဒါရီဟာကျူးလွန်တယ်လို့ဝန်ခံထားတဲ့တက္ကစီဒရိုင်ဘာတယောက်တည်းရဲ့ထွက်ဆိုချက်ပဲဖြစ်တဲ့အတွက်ဘလောက်မှန်တယ်လို့မပြောနိုင်သေးပါဘူး။ဒါပေမဲ့အားလုံးနားလည်လိုက်တာတခုကတော့တက္ကစီငှားဆီးရင်ဒရိုင်ဘာရဲ့တက်ဖြတ်တာကိုခံလိုက်ရတယ်ဆိုတာပါပဲ။ဒီအတွက်ပြည်သူတွေကရန်ကုန်တက္ကစီတွေကိစ္စအာရုံစိုက်လာကြတာဖြစ်ပါတယ်။တကယ်တော့တက္ကစီမောင်းသူကပြစ်မှုကျူးလွန်တာဒုစရိုက်သမားတွေကတက္ကစီကိုအသုံးပြုပြီးရာဇဝတ်မှုလုပ်တာတွေကတော့ရန်ကုန်မှာတိတ်ပြီးမဆန်းကြပါဘူး။ဒီထဲမှာတချို့တွေကပြစ်မှုကိုအတွဲလိုက်ကျူးလွန်တာတွေတောင်ရှိခဲ့ပါသေးတယ်။ဥပမာအားဖြင့်ပြီးခဲ့တဲ့2019ဩဂုတ်လ17ရက်နေ့မနက်လင်းအားကြီး3နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားမြတိုက်ပါတယ်။ဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓားမြတိုက်လူရဲမှုတရားခံတွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခံတွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရလူငယ်တချို့တက္ကစီကားတစ်စီးကိုအသုံးပြုပြီး GNG ဆိုင်တွေမှာဓားမြတိုက်တဲ့ငားမှုစက်တိုက်ဆိုသလိုကျူးလွန်ရဲတပ်ဖွဲ့ကနောက်ပိုင်းမှာဖမ်းဆီးရမိတာပါ။
အလားတူပါပဲ2019မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လမ်းပေါ်မှာကားတစ်စီးဓားမြတိုက်ခံရပါသေးတယ်။ပဲခူးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတစ်ယောက်ဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေရင်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းပေးရပ်ပြီးအပေါ့သွားစီပါတယ်။အဲ့ဒီချိန်ကယ်ရီနာအမျိုးသားတက္ကစီတစ်စီးသူတို့ကားရှိပေးရက်ကားပေါ်ပါလာတဲ့လူ၄ယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်စံအိပ်ဆွဲကြိုးငကလက်စော့လက်ကင်ဖုံးစုစုပေါင်းတံမိုးကျပ်30ကျော်ဖို့အားလုံးကိုလူပြီး through Ganebepian, Pratuabare. Now bang, the better am I pare a poem diago, Logane Mima, Chapi Murku, Julo, no, Panzi Yami, Sisi Agani, Eddie Desi, don't you be, oh sooner, the matter de Mubo, the Sashimu, Julo get us will be, one can't pursue. Tariguchi, taxi driver, Luta, Pisi, you, Marangian, so that Pimu, Julo, Nari, Shidalo, Dusia, the Mariga, taxi cargo, Eddie cargo, Tommy, Yasumugo, a teacher pins in Julo, and Mule, Shinida, Suraba.
A coon also knew the media, yes, I said. Marinjin, the Piet Kayaroma, yet appointed Dawin Shiduriha, taxi in a better day, cement true, Loka in Lara, Dreamy Yavari, and I am Pi, Nambani, Tope Tare, Garigu, City Taxi Pi, January La Donsetiani, now song Ta Mapong Haimare, Yangon Dai, Yente, Puegaro, Mugini, Mapi Boya, Taxi Garima, Stickari Gata, Lizo Quet Gata, Johnya Gata, Laika Garari Malopo, Lainamu Machine, February La Diani Gasa, Long and Lysim, Tatane, Titi Yau Yau, Ye, you mess of Jinavare. A ladu yente yet a pegale, taxi rego, second jetrine, Nimini, Shantakin Sisemelu Sutabare. Yangona yet a pega, Yemu deongaro, Yangoma taxi simesuye, Patama Uzo Ganambane, Gam Musa Mapa, Garga Biga, Nambapa, Mayubi, Go Luyen Sigo, message Botawa. Now Kanga Siba, Tinai, Managama Bene, Garaga Locha Tai, Belo Puya Mesura Lilata, Stika Katare Gamma Simizine, Nyabe Si, a Paw Babazi, a Sashi the Pi, a Loshi Liam Nyabia Lare Jango Bibare, Yangoma, Taxi Garciara Mlueva Lalu, Mayu Yarom Luluave, Dabime, a Coop Yatana Jima, Degedege, a Diga, Dawin Shiragaro, Yensika Tende Durine, Yeta Pueva. A kuchikere mugeni alongu chongong totaji, duzi the mari, a nyabdi du winsamu taxi kama alolopo, a ye chin the piersong duriha, lele kuku taxi driver win lo ni naina duyame pibare, dago sanitaja sisipo luare, now te yangoma pini le petanata kuga, taxi ga by shinriha, nyabamba, a cha, nya maung the marigu, ngapire kisaba. Eddie Duri Mnazuha, Eddie Taxi Gane Drebi, Mapong Dinta Duri Mahobau. The Choso Taxi Maunine Jimau Lysinau Mashibau. Didre, Elo Detanamu, Mapibabu, Taxi Driver Sisi Yegu, Senidja Lopo Luare. Eddie Yimau Ye Chet Lago, Gazi Du, Tindam Ninda Niyama, Atecha, Piata Tabule, Luare.
Taxi Sidu Red Zonia Dokayawe, Yeta Puego, Lulegu, Coluare, Telephone of Mugule. Pinsen Pitabu, Luare, Taxi Pensione, Yemauli, Sikantai, Lina Malina, Amerizi, Sisi Chamanibule, Luare, Ditepo Yeji at Cherkugaro, Lunga Chow Dolo, Taxi Driver Alone at Samuini Jare Yanguma, Amyazu Jiha, Wuye Dwet, Yuyu Daza Luga and Sani Dure Pit, Nemo Luare, Taxi Driver Diha, Dusia Mari, Mahubabu, Tamada, Taxi Nazi to Birune, Driver Nale Mu, Shima Pibi. Malula ada nak set dua petana papa mule, ni mesti cakap mah.
Usi tu amian ya biru entar entang tak cakap, tening lu ni nyane, tening lamane payu mah papa nasen hai dulu. Biu ya website mah le, tan payu ya sahannya wan nasen pasu nai mah le. Aku nasong jani dira kau nyan jane mat I tanzen rutin sepi me, kebahat luar tu jasam jadri nasi senggol le nasen caya amasih.
Virtual reality VR ပုံရိပ်စနစ်ပညာကိုလည်းပေါင်းဆက်ထိတွင်ထားပါတယ်။စင်ပါရုပ်စုနာမည်ပေးထားတဲ့စမ်းသက်ထုတ်လုပ်ထားတဲ့ဒီကားဟာသူ့ဘာသာသူမောင်းနိုင်တဲ့အတွက်ရေမောင်းသူအနေနဲ့အားလက်ချင်းမှာတခြားလုပ်ရှာရေးလုပ်နိုင်တာဖြစ်ပါတယ်။ဖီအာမျက်မှန်တက်ထားပြီးတော့လမ်းဘေးဝန်းကျင်ပုံရိပ်တွေကိုကိုယ်စိတ်ကြံ့ညီခွဲဖြစ်ပြောင်းလဲနိုင်ပါတယ်။ဒီထွင်သူတွေရဲ့ရွေးချက်ကတော့ကောင်းမောင်းစရာမလို ဖြစ်ပြီးတော့အဆင့်5ဆိုရင်တော့လိုက်ပါလာတဲ့သူကဘာမှကိုလုံးဆံမလို့တဲ့အခြေအနေဖြစ်ပါတယ်။အခုအဆင့်4အဆင့်မှာဆိုရင်တော့မော်တော်ကားဟာသူ့ဘာသာသူရှေ့ကားနဲ့နောက်ကားဘလို့ရှိမျိုးနဲ့မောင်းရလဲဆိုတာကိုချင်းချိန်နိုင်ပြီးတော့သူ့ဘာသာသူ꿰နိုင်တယ်လို့လမ်းကြောင်းအပြောင်းလဲကိုလည်းလုံနိုင်မှာဖြစ်ပါတယ်။ဒါပြင်ကားမောင်းသူရဲ့အကူအညီမပါဘဲနဲ့ပတ်စံပေးရမယ့်တိုးဂိတ်တွေမှာအချိန်လျှော့တာတွေလုံနိုင်ပါတယ်။ကာဗွန်ထုတ်လုပ်မှုမရှိတဲ့ဒီလျှက်စက်ကားဟာအင်ဂျင်နှလုံးတက်ဆင်ထားတာဖြစ်ပြီးတော့60စက္ကန့်အတွင်းတစ်နာရီ62မိုင်နှုန်းအထိအရှိန်တင်နိုင်ပါတယ်။
ွင်းနိုင်ငံကပိရမစ်တွေကိုကမ္ဘာအရေးအခြေဆုံးအမျိုးသားနဲ့ကမ္ဘာအရေးအပူဆုံးအမျိုးသမီးတို့နှစ်ဦးပထမဆုံးအကြိမ်ဖြစ်အတူတူသွားလည်ကြပါတယ်။နိုင်ငံရဲ့ခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးတိုးတက်လာစေဖို့သူတို့နှစ်ဦးကိုအီဂျစ်နိုင်ငံကမ္ဘာခီးသွွားလုပ်ငန်းတိုးမြှင့်ရေးအဖွဲ့ကဖိတ်ကြားခဲ့တာပါ။ကမ္ဘာအရေးအမြင့်ဆုံးအမျိုးသားဆူတန်ကိုဆန်ဟာအသက်35နှစ်ရှိပြီဖြစ်ပြီးကတ်လူမျိုးဖြစ်ပါတယ်။သူရဲ့အရက်ကတော့ရှစ်ပေ3လက်မှမြင့်တာပါ။ဂင်းနစ်ကမ္ဘာမှတ်တမ်းတွေအရရက်ရှစ်ပေအမြင့်ရှိတယ်လို့သမိုင်းမှတ်တမ်း10ခုထဲမှာသူ့ရဲ့အရက်ရှစ်ပေကျော်အမြင့်ဟာတစ်ခုတည်းသောတရားဝင်အတီးကြတိုင်းယူရခဲ့တဲ့အရက်လည်းဖြစ်ပါတယ်။ကမ္ဘာအရက်အပူဆုံးအမျိုးသမီးဂျိုတီအမေ့ကတော့အသက်24နှစ်အရွယ်အိန္ဒိယအမျိုးသမီးတဦးဖြစ်ပြီးအရက်အမြင့်ကတော့နှစ်ပေကျော်ကျော်လေးပဲရှိပါတယ်။သူဟာ American Horror Story လို့ခေါ်တဲ့ကြောက်စရာတရက် TV ဇလန်းတွဲတွေမှာသရုပ်ဆောင်ပါဝင်ခဲ့ပါတယ်။သူတို့နှစ်ဦးတွဲပြီးတော့နိုင်ငံထဲမှာရှိတဲ့တခြားနာမည်ကြီးတဲ့ကမ္ဘာလှည့်ခီးသွားတွေတွားရောက်ကြတဲ့နေရာတွေကိုလည်းတွားလည်ကြမှာပ
ါ။ဒီဘက်နိုင်ငံတူတူမြို့မှာဆေးရုံတွေကော်ဖီဖျော်စပွဲထိုးပေးတဲ့ပထမဦးဆုံးကော်ဖီဆိုင်ကိုဖွင့်လှစ်လိုက်ပါပြီ။ Hana Cafe ထူးဆန်းသောကော်ဖီဆိုင်လို့နာမည်ရတဲ့ဒီဆိုင်မှာ3ဒေါ်လာတန်ကော်ဖီရဖို့အတွက် QR code လို့ခေါ်တဲ့လက်မှတ်ကလေးတွေကိုသုံးရတာဖြစ်ပါတယ်။ဆိုရလို့နာမည်ပေးထားတဲ့စေရုပ်ကလေးကကော်ဖီဖြော်ကော်ဖီကိုပို့ပေးတာဖြစ်ပြီးတော့တစ်ခါပို့ရင်၅ခွက်ပို့ပေးနိုင်ပါတယ်။တစ်ခွက်ဖြော်ပေးဖို့အတွက်အချိန်၄မိနစ်လောက်ယူပါတယ်။ကော်ဖီတစ်ဆိုင်မှာကော်ဖီဖြော်စပွဲထိုးဖို့အတွက်လူ၄-၅ယောက်လောက်လိုအပ်တာဖြစ်ပြီးတော့အခုကျတော့ဒီဆိုင်မှာကော်ဖီတွေကိုဆက်နဲ့ဖြော်ပြီးဆက်ုံနဲ့ပို့ပေးပါတယ်။အခုလိုဆက်တွေတုံးလိုက်တဲ့အတွက်ကော်ဖီဈေးကိုလည်းလျှော့ယူနိုင်ပါတယ်။အသက်ကြီးပိုင်းတွေများလာတဲ့ဂျပန်နိုင်ငံမှာလုံသားရှားပါမှုကိုဖြည့်ရှင်းဖို့အတွက်အခုလိုကော်ဖီဆေးရုံဆိုင်တွေလုံလာတာဖြစ်ပါတယ
်။ကုညင်ချန်နဲ့မအီတန်စင်တို့ရဲ့ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်တယ်လို့ VOA Internet ဆာမျက်နှာ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုတင်းလာနေမနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ကပြောပြပေးပါဦးမယ်ရှင
်။ဒီသတင်းဖတ်ထည့်ခြင်းပတ်မဲ့တောင်ကိုရီးယားကဆောင်းရာသီအိုလံပစ်တိုင်ပွဲအတွက်မြောက်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုံနမ်ကိုရင်ဦးဆောင်ပြီးတက်ရောက်မှာဖြစ်ကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကတင်းငွေနဲ့မှာပြောကြားလိုက်ပါတယ်။အိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်မဲ့အမေရိကန်ပြည်ထောင်စုကဒုသမ္မတမိုက်ပင်ဆာရောစက်တဘရီနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြို့ကိုရောက်လာမှာဖြစ်ပြီးတောင်ကိုရီးယားသမ္မတနဲ့အတူညစာစားဖို့အတွက်စီစဉ်ထားပါတယ်။ပြည်내နိုင်ငံရဲ့ခေတ်သက်တိုင်းမှာအသေးပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အတွက်တန်တရားရှိသူဆလာအဗ်ဒယ်ဆလမ်ကိုပထမဆုံးချိန်ဖြစ်တဲ့တနင်္လာနေ့မှာဘရပ်ဆဲလ်ကတရားရုံးမှာအမှုဆက်ဆဲတော်မှာဖြစ်ပါတယ်။အသက်28နှစ်အရွယ်အဗ်ဒယ်ဆလမ်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အကျဉ်းတော်မှာနှစ်နှစ်ကြာတဦးတည်းတိကျခွဲခြားပြီးအထုပ်နှောင်ခံထားသူဖြစ်ပါတယ်။သူကအဖမ်းမခံရတဲ့ခင်လတော်ကြာထွက်ပြေးနေတာဖြစ်ပြီးသူနဲ့ဂျန်ဘာတယောက်ကိုလူတက်မှုကြိုးပမ်းမှုတွေနဲ့ဆွဲချက်တင်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာရေးငြိမ်းချမ်းစွာရေရှည်ဖြည့်ရှင်းမှုမြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းတွေနဲ့ဆက်ပြီးဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာတနင်္လာနေ့ကပြောပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားအစိုးရကကုလသမဂ္ဂဒုက္ခသည်ကူညီရေးအဖွဲ့ UNHCR နဲ့ UNICEF အဖွဲ့တွေကနဲ့တဆင့်ဒုက္ခသည်တွေတက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ 1.4 သန်းပေးမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်ချောက်တန်ဆူဂျိုခတ်စီယုကဘုပြင်ဆင်နေကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဥစားမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Terra Smith ဖြစ်ပါလိမ့်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုဘိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.